မဆုမွေအမေရိကန်သမ္မတလောင်းနှစ်ဦးရဲ့ဒီတတိယအကြိမ်နဲ့နောက်ဆုံးစကားစစ်ထိုးပွဲကတော့ဒီနေ့လနေ့ညကပဲပြီးသွားပြီခင်ဗျ။လာမယ့်နိုဝင်ဘာလ6ရက်နေ့မဲပေးပွဲအတွက်နောက်ဆုံးကြံနေတဲ့နှစ်ပတ်အတွင်းမဲဆွယ်ပွဲတွေအကြိမ်နဲ့လုပ်ရတော့မှာပေါ့
။ဟုတ်ကဲ့ဒီနောက်ဆုံးစကားစစ်ထိုးပွဲကအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရက်ချမူဝါဒရေးရာတွေကိုအဓိကထားခဲ့တာဆိုတော့ဒီပွဲမှာဘသူဘက်ကအနိုင်ရသွားတယ်လို့သတ်မှတ်ကြလဲရှင
်။အနိုင်ရတဲ့သဘောတော့မပြောချင်ပါဘူး။သမ္မတဥပမာကအသာစီးရအောင်ပြောသွားနိုင်တယ်လို့တော့ဆိုကြတာပဲ။ပထမဆုံးပွဲမှာမစ်ရော်မနီကတားတယ်ဒုတိယနဲ့အခုနောက်ဆုံးပွဲမှာအိုဘားမားကတားတယ်ပေါ့ဒါပေမဲ့တကယ်တမ်းလူမှုစစ်တမ်းတွေမှာတော့သမရလောင်းနှစ်ဦးစလုံးအနေနဲ့လူကြိုက်များမှုအနေထားမှာလုံးဝမကွာတော့ပဲဖြစ်နေတာမို့အကျိန်းနဲ့ရှင်ပြန်ရမယ့်ရွေးကောက်ပွဲလို့ခန့်မှန်းနေကြပါတယ
်ဟုတ်ကဲ့အခုနောက်ဆုံးနိုင်ငံရဲ့ချားရေးရမူဝါဒတွေအကြောင်းပြောတဲ့နေရာမှာဘာတွေများထူးထူးခြားခြားပါခဲ့ပါသလဲရှင်အထူးသဖြင့်ကျမတို့အာရှဒေသအရေးနဲ့ပတ်သက်လို့ပေါ့
ကျွန်တော်လည်းအဲ့ဒါပြောမလို့ပါပဲအာရှဒေသအရေးအထူးသဖြင့်တရုတ်နိုင်ငံအရေးနဲ့ပတ်သက်ပြီးသမ္မတဥပမာရဲ့ပြောကြားချက်တစ်ခုကြောင့်လူတိုင်းအားအသင့်သွားကြရတယ်ခင်ဗ
ျ China's both an adversary but also a potential partner in the international community if it's following the rules so my attitude
တရုတ်နိုင်ငံဟာစန့်ကျင်ဘက်ရန်ဘက်လို့ပြောလို့ရတယ်လို့တကယ်လို့သာသူတို့ဘက်ကစီမင်းစည်းကမ်းတွေအတိုင်းလိုက်နာကျင့်သုံးမယ်ဆိုရင်နိုင်ငံတကာအတိုင်းဝိုင်းကြားမှာမိတ်ဆွေကောင်းဖြစ်ဖို့အလားအလာရှိတဲ့နိုင်ငံတစ်ခုပါပဲလို့သမ္မတဥပမာကပြောသွားတာပါ
တော်တော်လေးထူးကြတာပဲနော်ကျမတို့တည်ထားတာကြတော့သမ္မတဥပမာဟာလွန်ခဲ့တဲ့၄နှစ်သမ္မတရာထူးရခဲ့ကဆိုရင်နိုင်ငံတကာနဲ့ဆက်ဆံရေးမှာတန်တမန်နီးလန်းအရာဆက်ဆံမှုမူဝါဒကိုပဲကျင့်သုံးလာခဲ့တာလေဒီစကားဟာအတော်ကိုပြင်းထန်တာပေါ့အတွင်းသဘောကိုဖော်ပြလိုက်တဲ့သဘောပဲဖြစ်နေမလားပဲ
ပြင်းထန်ရုံနဲ့ပဲကမလဲဒီစကားအရဆိုရင်အမေရိကန်နဲ့တရုတ်ဆက်ဆံရေးမှာကလကာနောက်ွယ်မှာဘလောက်အထိနက်နဲတဲ့အခက်အခဲတွေရှိနေသလဲဆိုတာပေါ်လွင်နေပါတယ်အထူးသဖြင့်ပြီးခဲ့တဲ့နှစ်စန်းပိုင်းအမေရိကန်ပြည်ထောင်စုရဲ့27ရာစုစီရေးမဟာဗျူဟာကိုထုတ်ပြန်ခဲ့တော့ကအမေရိကန်ပြည်ထောင်စုအနေနဲ့အာရှပစိဖိတ်ဒေသမှာမဟာဗျူဟာအရလွှမ်းမိုးထားနိုင်ဖို့ဆိုတာဟာအရေးအကြီးဆုံးဖြစ်တယ်လို့ဆိုရဲ Pivot the Pacific Pacific သမုဒ္ဒရာဒေသကိုခွာချက်ထားနိုင်ရေးမဟာဗျူဟာကိုဒေသရင်းအင်အားကြီးနိုင်ငံဖြစ်လာနေတဲ့တရုတ်နိုင်ငံကသိပ်ပြီးအစာမကြေခဲ့ပါဘူးဒီမဟာဗျူဟာဟာတရုတ်နိုင်ငံကိုထိန်းချုပ်ဖို့ကြိုးစားတဲ့သဘောမရှိပါဘူးလို့ဥပမာအစိုးရကသတိကြီးကြီးနဲ့ရှင်းပြနေခဲ့ပေမဲ့တရုတ်တို့ဘက်ကအယုံကြည်မရှိခဲ့ပါဘူးအမေရိကန်အစိုးရဟာသဘောထားရင်းကိုအမှန်တိုင်းမပြောဘူးလို့တရုတ်အစိုးရသတင်းစာတွေမှာမကြာခဏဆွဆွဲနေတဲ့ကြားကပဲအခုဆိုရင်သမ္မတဥပမာကသမ္မတလောင်းစကားစစ်ထိုးပွဲမှာတရုတ်နိုင်ငံအပေါ်ထားရှိတဲ့သူ့ရဲ့သဘောထားကိုလှုပ်ခနဲပြောမိသွားတဲ့ပုံစံပဲဖြစ်နေပါတယ
်ဟုတ်တယ်နော်သူသုံးထားတဲ့ advisory စန့်ကျင်ဘက်ရန်ဘက်ဆိုတဲ့အသုံးနှုန်းကစီးရဲနဲ့လုံခြုံရေးရာကိစ္စတွေမှာသုံးတဲ့အသုံးနှုန်းဒါအပြင် potential partner မိတ်ဆွေဖြစ်ဖို့အလားအလာရှိသူဆိုတဲ့နေရာမှာလည်းအခုချိန်မှာတော့မိတ်ဆွေမဟုတ်ဘူးဆိုတဲ့သဘောမျိုးဖြစ်နေတယ်မဟုတ်လား
ဆိုင်နိုစစ်စင်လို့ခေါ်တဲ့ဩဇာကြီးတဲ့သတင်းလွှာတစ်ခုကိုရေးနေတဲ့တရုတ်ရေးရာကျွမ်းကျင်သူဘီလ်ဘစ်ရှော့ကတော့နိုင်ငံရေးစကားစီထိုးပွဲမှာအပြိုင်ဆိုင်ပြောကြတာတွေကိုသိပြီးကြီးကြီးကျယ်ကျယ်လုံမနေကြဘူးပြောပါတယ်။ဒါပေမဲ့လည်းဒီနှောင်းပိုင်းအမေရိကန်တန်တမန်လောကမှာတရုတ်နိုင်ငံကိုဒီလိုဆန့်ကျင်ဘက်ရန်ဘက်နိုင်ငံအဖြစ်ပြောတာတော့တခါမှမကြားဘူးသေးဘူးလို့ဆိုပါတယ
်။ Hillary Clinton has specifically not used that language and has been asked if she considered China an adversary in the past and has dodged the question.
နိုင်ငံရေးဝန်ကြီးဟီလာရီကလင်တန်လည်းဒီလိုမျိုးတစ်ခါမှမသုံးဘူးပါဘူး။တရုတ်နိုင်ငံကိုစန့်ကျင်ဘက်ရန်သူအဖြစ်သတ်မှတ်သလားလို့မေးခွန်းမေးရင်တော့မှပဲတန်တမန်နီးလန်းနေတုံးပြီးသူကဖြေဖို့ရှောင်လွဲခဲ့တာကြီးပဲဖြစ်ပါတယ်လို့ဘီလ်ဘစ်ရှော့ကပြောတော့တာပါ။ဒီစကားအသုံးနှုန်းကိုပြင်ပမှမသုံးပဲထိတ်တန့်အစိုးရအဖွဲ့ဝင်ချင်းချင်းကြားမှသုံးနေကြဖြစ်ပေမဲ့အခုချိန်မှာလှုပ်ခနဲထွက်သွားတာမျိုးလည်းဖြစ်မယ်လို့ဘီလ်ဘစ်ရှော့ကသုံးသပ်ပါတယ်
။တစ်ဖက်မှာကြတော့လေ Republican သမ္မတလောင်း Mitt Romney ကတရုတ်နိုင်ငံနဲ့ပတ်သက်ရင်တော်တော်လေးပြက်ပြက်သားသားပြောနေတယ်မဟုတ်လား။ဥမာအဖြစ်ဆိုရမယ်ဆိုရင်တရုတ်နိုင်ငံဟာသူတို့နိုင်ငံရဲ့ယွမ်ငွေကြေးတန်ဖိုးကိုလည်းအစမတန်ထိန်းသိမ်းထားတာကြောင့် American တွေအနေနဲ့စီးပွားရေးနဲ့ကုန်သွယ်ရေးမှာအလွန်ထိခိုက်ရတယ်။ဒါကြောင့်ဒီတရုတ်နိုင်ငံရဲ့ဒီလိုမျိုးမတရားလုပ်မှုတွေကိုကင်တွယ်ရမယ်လို့ Mitt Romney ကပြောသွားတယ်လေ။အဲဒီတော့တရုတ်နိုင်ငံရဲ့စီးပွားရေးစီးရေးကြီးထွားလာမှုတွေကိုထိန်းချုပ်ထားဖို့လိုတယ်ဆိုတာကို American သမ္မတလောင်းတွေအနေနဲ့နိုင်ငံသားရေးမူဝါဒအရာအပြိုင်ဆိုင်စဉ်းစားနေကြတာပဲမဟုတ်လား
။အဲ့လိုတရုတ်နိုင်ငံအပေါ်အပြိုင်ဆိုင်သဘောထားတင်းမာပြနေရတာလည်းဖြစ်နိုင်တယ်လို့သုံးသပ်သူတွေရှိပါတယ်။လောလောဆယ်အချိန်ထိကတော့သမ္မတဥပမာရဲ့ဒီစကားအပေါ်ကိုတရုတ်နိုင်ငံဘက်ကတုံ့ပြန်တာမကြားရသေးပါဘူးခင်ဗျာ။